ပြင်းထန်တဲ့ဂျာမနီနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့တနိုင်ငံလုံးအသွားအလာပိတ်ပင်မှုလော့ခ်ဒေါင်းကိုဒုတိယကြိမ်ချမှတ်လိုက်ပါတယ်။တောက်ကြံတွေကစပြီးအကျုံးဝင်မဲ့တလားကြအသွားအလာပိတ်ပင်မှုကြောင့်ပြင်းထန်နိုင်ငံမှာစားတောက်ဆိုင်ဘားဆိုင်နဲ့ကော်ဖီဆိုင်တွေအပါအဝင်မဖြစ်မနေဖွင့်ဖို့မလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုပိတ်ထားရမှာဖြစ်ပါတယ်။အလုပ်လုပ်ဖို့စီးဝဲဖို့နဲ့စီးရင်စီကံသွားတဲ့သူတွေကိုဒါအိမ်ပြန်ထွက်ခွင့်ပြုမှာဖြစ်တယ်လို့ပြင်သစ်သမ္မတအီမန်နျူရယ်မက်ခွန်ကရုပ်သံကတဆင့်ပြောကြားခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အင်ဂလမာခဲလ်ကလည်းပြည်နယ်16ပြည်နယ်ကခေါင်းဆောင်တွေနဲ့ဆွေးနွေးအပြီးမှာတလားကြာလော့ခ်ဒေါင်းကြီးညာလိုက်ပါတယ်။စားတောက်ဆိုင်နဲ့ဘားဆိုင်တွေပိတ်ထားတာအပြင်အားကစားရုံတွေနဲ့ပြဆိုင်ရုံတွေကိုတင်းနှံလာနေကစပြီးတော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဈေးဆိုင်နဲ့စံသားဆိုင်တွေအပါအဝင်လုပ်ငန်းအတော်များများကိုတော့ဆက်ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။ကျောင်းတွေကိုလည်းဆက်ပြီးဖွင့်ထားမှာဖြစ်ပါတယ်။တကဘာလုံးအတိုင်းအတာအရာကြတာဗီနီအထီးပြေဆုံးသူက 1.3 သန်းအပါအဝင်ကိုဗစ် -19 ကူးစက်ခံရသူ 44.4 သန်းရှိပါတယ်။အိန္ဒိယမှာကူးစက်သူအရေအတွက် 8 သန်းကျော်နဲ့ကူးစက်မှုနှုန်း 8.8 သန်းရှိတဲ့အမေရိကန်ပြည်ထောင်စုရဲ့နောက်ကဒုတိယလှိုင်းနေပါတယ်။အမေရိကန်နိုင်ငံမှာတော့အစားအစာနဲ့စီးပွားကုကေရေးဌာနကကိုဗစ် -19 ကာကွယ်ဆေးခွင့်ပြုချက်ရတာနဲ့တပြိုင်နက်လူတိုင်းကိုကာကွယ်ဆေးအခမဲ့ထုတ်နိုင်ပြီးသွားမယ်လို့အစိုးရကျန်းမာရေးဆောင်ရှားမှုဌာနအကြီးအကဲစီမာဗာမာကပြောပါရရှင်။